Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဇူလိုင်လ30ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအိန္ဒိယသမုဒ္ဒရာထဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာတွေ့ရတဲ့လေယာဉ်အပြက်အစီးပိုက်စားတချို့ဟာမိနစ်တုံးကပျောက်သွားတဲ့မလေးရှားလေယာဉ်ကအစိပ်ပိုက်ဟုတ်မဟုတ်စုံစမ်းနေကြပါတယ်။တခါတစ်ခုံးမှုနဲ့မကြခင်ကပဲနှစ်ရှည်ထောင်နဲ့ချမှတ်ခံရတဲ့တရုတ်နိုင်ငံသား150ကျော်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကဒီကနေ့လုံခြုံရေးချမ်းသာခွင့်ပေးလိုက်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတနမန်အဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီကတော့ဒီကနေ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတစ်ခုကိုသွားရောက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကောင်းထက်နဲ့အထူးပြောပြပါမယ်ရှင်
။ Okay ပါခင်ဗျာ။သမရဲလူငင်းချမ်းသာခွင့်အမေရတိခိုးထုတ်မှုနဲ့ထောင်နှံတသက်ကြနေတဲ့တရုတ်နိုင်ငံသားတွေကိုလည်းပြန်လှုပ်ပေးလိုက်ပါတယ်
။အဲတရုတ်နိုင်ငံသား155ဦးစလုံးပါတယ်။နောက်ကသူတို့ဆက်နိုင်ခွဲတော့မှဒီလာဝကအနေတာကြီးတွေနဲ့
အချင်းကြတရုတ်နိုင်ငံသားတွေရဲ့ရှေ့နေကပြောသွားတာပါ။ဒီအကြောင်းနဲ့အတူထူးခြားတဲ့မိုးလေဝသအခြေအနေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့နောက်ပိုင်းမှာပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းနားဆင်ရပါမယ်။ဒီ season နဲ့မတိုင်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကကြေညာပါမယ
်။အိန္ဒိယသမုဒ္ဒရာထဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့ခဲ့တဲ့လေယာဉ်အပြက်အစီးပိုက်စားတချို့ဟာပြီးခဲ့တဲ့2014ခုနှစ်ကမတ်လတုန်းကပဟေလီဆက်ဆံပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 လေယာဉ်ကအစိပ်ပိုင်းတချို့လားဆိုတာအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေစူးစမ်းနေကြပါတယ်။ခမန်းကြီး2မီတာလောက်ရှည်တဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပျက်စီးပိုင်းစားတစ်ခုကိုမာဒါဂက်စကာနိုင်ငံအနီး reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကတွေ့ရှိခဲ့ရတာပါ။အဲ့ဒီနေရာဟာ Boring 777မလေးရှားခီးသည်တင်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာကနေကီလိုမီတာ3500အကွာမှာရှိပါတယ်။အခုတွေ့ရှိရတဲ့အပိုင်းအစကိုပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကစစ်ဆေးနေပြီးတော့ဒါဟာပျောက်ဆုံးလေယာဉ်ကအပိုင်းအစတစ်ခုဖြစ်တယ်ဆိုတာပြောနိုင်ဖို့သိကူစောလွန်သေးတယ်လို့ဆိုပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ကအစိပ်ပိုင်းသာဖြစ်ခဲ့တာသိကြမယ်ဆိုရင်တော့ဒါဟာခေတ်သစ်လေကြောင်းသွားလာမှုတမိုင်းမှာအထူးခြားဆုံးပဟေလိဖြစ်နေရတဲ့မလေးရှားလေယာဉ်ပြန်လည်ရှာတွေ့ဖို့မှာအဓိကအခြေလက်တစ်ရပ်ဖြစ်သွားနိုင်ပါတယ်။အခုတွေ့ရတဲ့လေယာဉ်အပြက်စီးပိုင်းအစကိုတော့ reunion ကျွန်းပေါ်မှာတန့်ရှင်းလုပ်နေကြတဲ့အလုပ်သမားတွေကရှာတွေ့ခဲ့ပြီးတော့ဒါကိုတပ်ပုံရယူပြီးပြည်သစ်လေကြောင်းလိုင်းဆိုင်ရာကျွမ်းကျင်သူ Xavier Titelman စီကိုပို့ပေးခဲ့တာပါ Titelman ကတော့ဒီလေယာဉ်အပြက်စီးဟာ Boring 777လေယာဉ်ကဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း VOA ကိုပြောပါရရှင်
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း159ဦးတေဆုံးသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကော့မန်မွန်ကိုဒီကနေ့အစောပိုင်းကပဲကွန်မြင်လိုက်ပါတယ်။သူ့ရဲ့နောက်ဆုံးအဆက်လွန်ငင်းခွဲတောင်းခံမှုကိုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအသက်53နှစ်အရွယ်မန်မွန်ကိုရဲအဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့နန်ပူဝါမြို့မှာပဲကြိုပေးကွန်မြင်လိုက်တာဖြစ်ပါတယ်။ဘွန်ဘေးစတော့ရှယ်ယာဈေးကွက် Air India လေကြောင်းကုမ္ပဏီရုံးခန်းတွေ Honda တွေရုပ်ရှင်ရုံတွေအပါအဝင်မွန်ဘိုင်းမြို့ကနေရာနံပြားမှာဘုံခွဲတိုက်ခိုက်ဖို့ကြံစီမှုငွေကြေးထောက်ပံ့ပေးမှုတွေနဲ့သူ့ကို2009ခုနှစ်တုန်းကပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေအတွက်တခြားလူ10ဦးကိုလည်းသေဒဏ်ပေးခဲ့ပြီးနောက်ပိုင်းမှာတော့တသက်တကြုံပြစ်ဒဏ်အဖြစ်ပြောင်းလဲချမှတ်ခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်တိုက်ခိုက်မှုအတွက်စီစဉ်ညွှန်ကြားသူအဖြစ်စော်ဆွဲခံရတဲ့မေမွန်ရဲ့အကူကြီးတိုက်ကားမေမွန်နဲ့ဂိုင်းခေါင်းဆောင်ဒါဝုဒ်အစ်ဘရာဟင်ကတော့လွန်မြောက်နေဆဲဖြစ်ပါတယ်လူခွင့်ရေးအဖွဲ့ Amnesty International ကတော့အိန္ဒိယနိုင်ငံရဲ့အခုလိုတည်တံချမှတ်မှုအပေါ်ဝင်ဖန်လိုက်ပြီးခုလိုစီရင်တဲ့အတွက် 1993 မွန်ဘိုင်းဘုံခွဲမှုမှာတရားမျှတအောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံဆိုင်ရာ Amnesty International အကြီးအကဲအာကာပါတယောက်ကပြောပါတယ်
။တရားမဝင်တစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲထောင်နဲ့နှစ်ရှည်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ယောက်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကဒီကနေ့ပဲပြန်လွှတ်ပေးလိုက်ပါတယ်။ဒီကနေ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားအကျဉ်းသား210ပါဝင်ပြီးဒီထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစမြင့်ရရှိသူပြောဆိုတာကိုတရုတ်အစိုးရပိုင်စင်ဝါသတင်းဌာနကဖော်ပြပါတယ်။နိုင်ငံချစ်ချစ်ရင်းနှီးမှုနဲ့အတူမိဖက်ဆက်ဆံရေးထားရှိနိုင်ဖို့နဲ့လူမှုရေးရှုထောင့်တွေကနေအခုလိုမျိုးပြန်လွှတ်ပေးလိုက်တာလို့ရှင်းပြရပြီးအခုပြန်လွှတ်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ဒီကနေ့ကြာသပတေးနေ့ကစပြီးနေရက်ကိုပြန်ဖို့မှာဖြစ်တယ်လို့လည်းတရုတ်သတင်းမှာဖော်ပြထားပါတယ်။မြန်မာပြည်ကြားရေးဝန်ကြီးဌာနကတော့လူသားချင်းစောင့်နေထောက်ထားတဲ့အနေနဲ့နောက်အမျိုးသားပြန်လည်စီလုံးညီညွတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တွေမှာအလုံးပါဝင်ခွင့်ရရှိစေရတဲ့အတွက်အကျဉ်းသား6966ယောက်ကိုဒီကနေ့လူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းထုတ်ပြန်ထားပါတယ်။အခုပြန်လွှတ်လာတဲ့သူတွေထဲမှာ ဗိုင်မွန်းတဲ့နေချာနယ်ကအယ်ဒီတာနဲ့သတင်းတောက်9ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတရားစင်နှိပါပါဝင်သူဘိုးမှုချုပ်ဟောင်းတန်းထွန်းအပါဝင်ထောက်လိုက်ရေးအရာရှိဟောင်းတို့လည်းပြန်လွတ်လာတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကပြောပါရယ်အခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကတော့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်တစ်ခိုးထုတ်လုပ်မှုတွေနဲ့ဖမ်းဆီးခံခဲ့ရပြီးဒီလထဲမှာပဲထောင်နဲ့ဆယ်နှစ်ကနေအနည်း20အထိနှစ်ရှည်ချမှတ်ခံခဲ့ကြသူတွေဖြစ်ပါတယ်ဒီလိုမျိုးနှစ်ရှည်ထောင်နဲ့တွေချမှတ်ခဲ့တဲ့အပေါ်မှာတရုတ်အစိုးရကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကုသလေအဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျန်မဲခေါင်ဒုက္ခသည်စခန်းကိုဒီကနေ့သွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ဦးဘာရန်ရှောင်းမိသားစုဝင်တို့နဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒီနောက်ညနေပိုင်းမှာတော့မြစ်ကြီးနားမြို့ပေါ်မှာပဲကချင်အရက်ဖက်ဖွဲ့စည်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ပြန်ကြရင်တော့ကချင်ပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွေ့ဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။မနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေကိုသွားဖို့စီစဉ်ထားခဲ့ပေမဲ့ရာသီဥတုဆိုးဝါးပြီးလေရင်မစင်းနိုင်တာကြောင့်မသွားရောက်နိုင်ခဲ့ဘူးလို့သိရပါတယ်။မြန်မာနိုင်ငံရဲ့ဒုက္ခသည်တွေအရေးကိစ္စနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စရပ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုဆွေးနွေးမေးမြန်းဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်တယ်လို့ဒီခီးစဉ်နဲ့ပတ်သက်လို့သူ့ရဲ့ထုတ်ပြန်ခြင်းထဲမှာဖော်ပြထားပါတယ်။အင်ဂျလီနာဂျိုလီဟာရခိုင်ကထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုလာရောက်ခဲ့ပူပြီးအခုဒီချိန်လာရောက်ခြင်းကတော့မြန်မာနိုင်ငံအတွင်းကိုတရားဝင်ပထမဦးဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။မနေ့တုန်းကတော့မြန်မာသမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်။မြန်မာပြည်မှာလာရောက်ဖို့ဒေါအောင်ဆန်းစုကြည်ရဲ့ပုတ်ကိုရေးဖိတ်ကြားမှုရပြီးတဲ့နောက်အခုအခီးစဉ်ဖြစ်လာတယ်လို့လည်းဂျူလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့ကြာတာရင်းညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်တာလီဘန်ခေါင်းဆောင်မူလာအိုမာတိုက်ဆုံသွားပြီဆိုတာကိုတာလီဘန်အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်အတည်ပြုပါတယ်အစ္စလာမစ်လှုပ်ရှားမှုအဖွဲ့တာလီဘန်ရဲ့ပြောခွင့်ရသူဇာဘီဟူလာမူဂျဟစ်ကအိုမာဟာဖျားနာပြီးတော့တိုက်ဆုံသွားတယ်လို့ VOA ကိုပေးပို့တဲ့ပက်စတိုဘာသာနဲ့ဒီကြေညာချက်ထဲမှာဖော်ပြထားပေမဲ့လို့အသေးစိတ်ကိုရှင်းလင်းတာတော့မရှိပါဘူးအိုမာဘယ်ချိန်တုန်းကတည်ဆုံခဲ့တာလဲဆိုတာကိုသူကမပြောဘဲအိုမာရဲ့ကျမ်းမာရေးဟာလွန်ခဲ့တဲ့15ရက်အတွင်းမှာဆိုးရွားခဲ့တယ်လို့သာဖော်ပြထားပါတယ်။ဒီလိုမျိုးပြောဆိုမှုဟာဒီပါကစ္စတန်နိုင်ငံကစစ်ရုံတစ်ခုမှာလွန်ခဲ့တဲ့နှစ်နှစ်တုန်းကအိုမာတည်ဆုံသွားခဲ့တယ်လို့အာဖဂန်အစိုးရကဒီမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ထားတာနဲ့ကတော့ကွဲပြားနေတာပါ။တာလီဘန်အဖွဲ့ကတော့အိုမာဟာဒီအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံကညွှန်ပေါင်းအဖွဲ့တွေဆုတ်ခွာသွားခဲ့တဲ့ဒီ2001ခုနှစ်ကစပြီးတော့အာဖဂန်နစ္စတန်နိုင်ငံတွေကနေပြီးတော့ထွက်ခွာခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်။ဒီတော့တွင်မှာပဲဒီအာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်တွေရဲ့တောင်းဆိုချက်နဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုရက်ရွှေ့ဆိုင်လိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။တာလီဘန်ခေါင်းဆောင်ဒီမူလာအိုမာကွယ်လွန်သွားပြီဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုးရက်ရွှေ့ဆိုင်လိုက်တာပါ။ဒီလိုမျိုးရွှေ့ဆိုင်လိုက်တဲ့အကြောင်းကိုပါကစ္စတန်နိုင်ငံသားရဲ့ယုံကကြေညာချက်ထုတ်ပြန်တဲ့တစ်ချိန်ထဲမှာပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတာလီဘန်ခေါင်းဆောင်တွေဆက်လက်ပါဝင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်ရှင်။
အီရန်နဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထည့်ဖော်မဲ့နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရရှိဖို့အမေရိကန်လော့တော်အမတ်တွေဟာထိတ်တန့်အစိုးရအဖွဲ့ယာရှိတွေကိုဖိအားပေးနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်နာရေးဝန်ကြီးဂျေကော့ဘ်လူးအပါအဝင်ထိတ်တန့်အစိုးရအယာရှိတချို့ကိုနျူကလ িয়ার သဘောတူညီချက်အရအီရန်ပေါ်ပိတ်ဆို့အရေးယူမှုတွေရှော့ပေါပေးပြီးရရှိလာမဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့မနေ့ကလော့တော်မှာမေးခွန်းထုတ်ခဲ့ကြတာပါ။စနေမှာလာတဲ့လော့တော်ထဲမှာမဲခွဲဆုံးဖြတ်တဲ့အချိန်ကျရင် Republican အများစုဦးဆောင်တဲ့ Congress လော့တော်ကဒီသဘောတူညီချက်ကိုကန့်ကွက်ကြမဲ့ပုံရှိပါတယ်။ဒါပေမဲ့လော့တော်ကဒီလိုလုပ်ခဲ့မဲ့ဆိုရင်ဒါကို veto အာဏာသုံးပယ်ချမယ်လို့ပြောထားတဲ့သမ္မတ Obama ရဲ့ကန့်ကွက်မှုကိုကြုံလွန်နိုင်မလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဥရောပနိုင်ငံကနေဥရောပဒေသကနေတဆင့် Britain နိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဝင်ရောက်သူတချို့ဟာပြည်သက်နိုင်ငံခါလီမျိုးကယူရိုဥမင်လိုင်းကောင်းကိုဖျက်ပြီးတော့ဝင်ရောက်ဖို့ထပ်မံကြိုးစားခဲ့ကြပါတယ်။ဒီဥမင်လိုင်းကအဝင်ကိန်းနဲ့မလန်းမကန်းမှာရွှေ့ပြောင်းဝင်ရောက်သူတစုကိုဒီကနေ့မှပဲထပ်မံတွေ့ရတာပါဗော်ထုနေ့အစောပိုင်းတုန်းကလည်းပြည်သက်နိုင်ငံမြောက်ပိုင်းခါလီစစ်ကမ်းမြို့ကနေအင်္ဂလန်ကိုသွားအခုလိုမျိုးသွားလာနေကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကတအုပ်ထက်မနေကုန်တင်ရင်နဲ့တိုက်မိပြီးတော့တည်ဆုံခဲ့ရပါသေးတယ်ဒီနေ့အစောပိုင်းကစလို့ဥရောပတိုက်ကိုဖျက်ပြီးဗြိတိန်ငံတဲကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူ 38,000 ကျော်ကိုဟန်တာခဲ့ရတယ်လို့ပြည်သက်နဲ့အင်္ဂလန်ကြားဆက်ဆက်ပေးထားတဲ့ဥမင်လိုင်းကောင်းကိုတာဝန်ယူလက်ပတ်နေတဲ့ Eurotunnel ကုမ္ပဏီကပြောပါရယ် ပုံမှန်ကောင်းမွန်တဲ့ဘဝတစ်ခုတည်ဆောက်နိုင်မှုမျှော်လင့်ချက်နဲ့မြေရေပင်လယ်ကိုဖျက်ပြီးဥရောပဒေသကိုဝင်ရောက်ကြတဲ့ဒုက္ခသည်တွေကိုဗြိတိန်အစိုးရအနေနဲ့အချိုးကျတာဝန်ယူပြီးတော့နိုင်ငံအတွင်းမှာအခြေချနေထိုင်ခွင့်ပေးဖို့ဥရောပခေါင်းဆောင်တွေကတိုက်တွန်းပြောဆိုနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ပြင်းပြင်းထန်ထန်ကန့်ကွက်ထားပါရဲ့ရှင်
2026ဘရာဇီးနိုင်ငံမှာကျင်းပမယ့်အိုလံပစ်ပွဲတွေမှာရေထဲကစားရတဲ့အကစားပြိုင်ပွဲတွေအတွင်းပါဝင်ရှင်ပြိုင်မဲ့သူတွေအတွက်ပြိုင်ပွဲကျင်းပရာရည်ရည်ထမ်းမှာ virus နဲ့ bacteria ပိုးမွားတွေအရန်များနေတာကြောင့်ယောဂအန္တရာယ်ရှိတယ်လို့ရေရည်သွေးစစ်ဆေးသူတွေကပြောသားပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူထွေးနဲ့ကိုကောင်းတက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား6966ဦးကိုနိုင်ငံတော်ဟန်အကျဉ်းထောင်တွေကနေဒီကနေ့ပြန်လွှတ်ပေးတဲ့အထက်မှာကချင်ပြည်နယ်မှာတိခိုးထုတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းထောင်ဒဏ်တသက်တကျွန်းအကျခံရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်။ဒါအပြင်2004ခုနှစ်ကတည်းကအကျဉ်းချနေတဲ့တပ်မတော်ထောက်လှမ်းရေးတချို့အပါအဝင်နိုင်ငံရေးအကျဉ်းသားတချို့နဲ့ဗိုင်းမွန်းတက်နေကြတဲ့သတင်းသမား5ဦးလည်းပါဝင်ပါတယ်။အကျဉ်းသားတွေလွတ်မြောက်လာတဲ့အခြေအနေအကြောင်းစုံကိုတော့ VOA သတင်းနောက်ကိုစီသူကတင်ပြပါမယ်။
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီအကျဉ်းထောင်တွေမှာထိုက်တဲ့ပြစ်ဒဏ်ကျခံပြီးဖြစ်တဲ့အပြင်အကျဉ်းကြစင်မှာစီကံကောင်းမွန်တဲ့အကျဉ်းသားအကျဉ်းသူ6966ဦးကိုဒီကနေ့ဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့နိုင်ငံတော်ဝန်အကျဉ်းထောင်တွေကနေပြီးတော့ပြန်လွတ်ပေးခဲ့တာပါလူမြောက်လာတဲ့အကျဉ်းသားတွေပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ22ရက်နေ့ကမှကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ခဲ့ပါတယ်မြကြီးနားအကျဉ်းထောင်မှာပြစ်ဒဏ်ကျခံရတဲ့ချိန်10ရက်အကြာမှာသမ္မတရဲ့လူငင်းချမ်းသာခွင့်နဲ့လူမြောက်လာတာဖြစ်တယ်လို့ပြစ်ဒဏ်ကျခံခဲ့ရတဲ့တရုတ်နိုင်ငံသားတွေရဲ့ရှေ့နေဦးခင်မောင်ကအခုလိုပြောပါတယ
်အဲတရုတ်နိုင်ငံသား155ဆလုံးပါတယ်နောက်လာသူတို့ဆက်နိုင်ခွဲတော့မှဒီလာဝကနေတာကြီးတွေနဲ့ဦးစီးပြီးတော့ထုတ်သွားပါပြီနိုင်ငံရဲ့နေဆက်ကိုခေါ်သွားပါပြီအဲတော့လာဝကပါတဲ့ခရံရဲတို့ရဲစောင်းချောက်တွေပါပါတယ်သူတို့ဟိုမှာကျွန်တော်ထင်တယ်နေဆက်ကြောင့်သွားပို့ပေးမှာပ
ါဒီကနေ့လွမြောက်လာတဲ့ကျင်းသားတွေတဲ့တရုတ်နိုင်ငံသား155ဦးပါအဝင်နိုင်ငံခြားသားအကျဉ်းသား210ဦးလွတ်မြောက်လာခဲ့တာပါလူငင်းချမ်းသာခွင့်လွတ်မြောက်လာသူတွေရဲ့2004ခုနှစ်ကတည်းကအကျဉ်းချခံခဲ့ရတဲ့ထောက်လိုင်းတပ်ဖွဲ့ဝင်တချို့လည်းပါဝင်လာပါတယ်ဒါအပြင်ဘိုင်မွန်းတက်နေချာနယ်ကသတင်းသမား5ဦးနောက်ပြီးတော့ပုံမှန်436ပြင်ဆင်ရေးလက်မှတ်ရေးထိုးတောင်းဆိုခဲ့လို့ပြစ်ဒဏ်ကျခံခဲ့ရတဲ့ဘုံမှုကျော်စာဝင်းအပါအဝင်နိုင်ငံရေးအကျဉ်းသားတချို့လည်းလွတ်မြောက်လာတဲ့အထက်ပါဝင်ခဲ့ပါတယ်ဒါပေမဲ့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှေးပါတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်တွင်မှုကူပိုကြီးကအခုလိုပြောပါတယ်
ကျွန်တော်သိတာကနိုင်ကျင်းတဲ့ကမိန်မုန်းတက်နေချန်တဲ့က9ယောက်ပါမယ်။နောက်တမ်ဘလူလေသမားတွေက2ယောက်ပါတယ်ပကပ်ကူထောင်ကလွတ်တာ။နောက်ဦးတောင်းထွန်းရဲ့ဦးမြင့်အောင်ရဲ့ဆိုတာ။နောက်အောင်ကိုလက်ကတည့်ရထောင်ကလွတ်တယ်။နောက်ဟိုဘုံမှုကျော်စာဝင်းရဲ့မန္တလေးထောင်ကလွတ်တယ်။နောက်အင်းစင်ထောင်ကလွတ်တာတင်မောင်ကြီး၊မင်းစောဦး၊ပိုးပိုးအောင်နောက်ဦးစင်တန်းအဲ့ဒါတော့ဒီနိုင်ကျင်းလို့ကျွန်တော်သတ်မှတ်ထားတဲ့သူတွေက13ယောက်ပေါ့နော်။အဲ့ဒါကျွန်တော်သိတယ်။ဒီကျမ်းတော်တော်လည်းဟိုဟောင်းနေပါတယ်လို့တော့ကြားတယ်။အဲဒီမှာဘုံမှုချုပ်တန်းထုံးတို့ခင်ရဲ့တမဲဦးကိုတင်ထို့တို့အဲ့ဒါတွေပါတယ်လို့ကြားတယ်။နောက်ဘုံမှုနေဆိုးတို့ကြည်တော်ဘုံမှုနေဆိုးကပြီးတော်လွတ်တာ။နောက်ဟင်းသရထောင်လွတ်တာတယောက်ပါတယ်တယောက်ရှိတယ်
။ဒီကနေ့ညနေပိုင်းဆက်သွယ်စုံစမ်းထားတဲ့အချိန်အထိတော့နိုင်ငံရေးကျင်းသား73ဦးလွတ်မြောက်ခဲ့တယ်လို့ကိုဝကြီးကပြောပါတယ်။တရုတ်နိုင်ငံသားတွေကိုလွတ်ပေးခဲ့တဲ့အပေါ်မှာတော
့အထူးသဖြင့်တော့ကျွန်တော်တို့ဟိုပြောချင်တာကတကယ်ကျစရကြုံကြရတဲ့တရုတ်ကိုနိုင်ငံကြီးကတရားစတာတွေကိုခိုးထုတ်တဲ့တရုတ်တွေကိုတော့ထောင်ထဲမှာအကြာကြီးမထားဘဲနဲ့ချက်ချင်းလုပေးနိုင်ရဲ့တကယ်ဒီနိုင်ငံကြီးအချင်းသားတွေဟိုချက်ချင်းလုပေးဖို့ဘာဖြစ်လို့တွန်းဆုံတွန်းဆုံဖြစ်နေရတာလဲပြီးတော့ဒီလူတွေကိုနိုင်ငံကြီးအချင်းသားဖြစ်နေလွတ်ပေးပြီးတော့ဘာဖြစ်လို့မလွတ်ရဲရတာလဲအမှန်တရားကိုရင်ဆိုင်အစိုးရကအမှန်တရားကိုရင်ဆိုင်ဖို့တို့ရပေါ့
နိုင်ငံကြီးအချင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်အတွင်းမှုကူပိုကြီးသုံးသပ်သွားတာပါပြီးခဲ့တဲ့ဇွန်လတုန်းကတရုတ်နိုင်ငံကိုတရားမဝင်နိုင်ငံဖြတ်ကျော်လုပ်လုပ်ကင်မှုနဲ့မြန်မာနိုင်ငံသား205ဦးကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့မှုပါလေအခုပြန်လွတ်လာတဲ့တရုတ်နိုင်ငံသား155ဦးကိုဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်မှာတစ်ခိုးထုတ်နေတုန်းဖမ်းမိခဲ့ပြီးတော့အဲ့ဒီတဲက153ဦးကိုအများနဲ့သက်ဆိုင်တဲ့ပစ္စည်းကာကွယ်စောင့်ရှောက်ရေးအဥပဒေ3အရထောင်ဒဏ်20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ဇန်နဦးကိုတော့အသက်မပြည့်သေးတာကြောင့်ကလေးငယ်ကျောင်းမှာထောင်ဒဏ်10နှစ်ကြာခံစေဖို့ပြစ်ဒဏ်ချမှတ်ခဲ့တာပါအဲဒီကိစ္စအပေါ်မှာတရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတော့အကျဉ်းသားလွှဲပြောင်းပေးဖို့ကိုလည်းတောင်းဆိုခဲ့မှုပါတယ် ပြီးခဲ့တဲ့နှစ် 2014 အောက်တိုဘာလတုန်းကလည်းသမရရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအကျဉ်းသူစုစုပေါင်း 3083 ဦးလွတ်မြောက်ခဲ့ဖူးပါတယ်ခင်ဗျာ
ကိုစီသူရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာပါတစ်ဆက်တည်းမှာပဲအခုလိုအကျဉ်းသား 9,000 လောက်လွတ်ပေးတယ်ဆိုပေမဲ့နိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာမလွတ်မြောက်သေးပဲကြံနေသေးဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ပြစ်ဒဏ်တစ်နှစ်ကြာခံပြီးသူတွေကိုလွတ်ပေးတယ်ဆိုပေမဲ့တစ်ခိုးထုတ်မှုနဲ့ထောင်ဒဏ်တစ်သက်ကြာခံရတဲ့တရုတ်နိုင်ငံသား150ကျော်ကတော့ဒီတရင်ပတ်ဒင်းတစ်ပတ်အကျော်မှာပဲလူငင်းချမ်းသာခွင့်ရတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်ရန်ကုန်မန္တလေးအကျဉ်းထောင်တွေကပြန်လွတ်လာကြတဲ့ယုံကြည်ချက်အကျဉ်းသားတွေရဲ့ဖွင့်ဟပြောဆိုချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။တမရရဲ့လူငင်းချမ်းသာခွင့်နဲ့ဒီကနေ့နိုင်ငံတော်ဝန်ကအကျဉ်းထောင်တွေကနေအကျဉ်းကျနေသူ 6,966 ဦးတို့ထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတရာစင်ကြော်ကြော်ပဲပါဝင်လွတ်မြောက်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးတဲကြွလှုပ်ရှားတာကြောင့်နိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ထောင်ချခံခဲ့ရပြီးဒီကနေ့ပြန်လည်လွတ်မြောက်လာခဲ့သူကိုတင်မောင်ကြီးကတော့ပြန်လွတ်လာတဲ့အပေါ်မှာအခုလိုပြောပါတယ်။
တကယ်စေတနာသူတို့ပါတယ်ဆိုရင်ခုကျွန်တော်တို့ဒီပြင်းစိန်ဆောင်ထဲမှာလက်ရှိပြန်ခဲ့တာကျွန်တော်ရဲဘော်ရဲဘက်တွေအများကြီးရှိတယ်။အော်ကျောင်းသားတွေကဆိုဒီအရင်လို့ရှိတယ်။ဟာနောက်စီဦးနေပိုင်ကျိုးသူတို့ရှိတယ်။နောက်အလုံသမားတွေအများကြီးရှိတယ်။နောက်ကိုတင်ကျော်တို့ပြန်ခဲ့တယ်။အများကြီးပဲ။ဟောတကယ်သူတို့စေတနာရှိတယ်ဆိုရင်အစိုးရကလူငင်းပေးတယ်ဆိုရင်လွတ်လွတ်ကင်းကင်းသူတို့ပေးရမှာ။ခုကျွန်တော်တို့ပေးတာမှာ401နဲ့401ကျွန်တော်လက်မှတ်ထိုးခိုင်းတယ်ကျွန်တော်မထိုးဘူး။အဲ့လည်းမလို့ရင်ကျွန်တော်ပြန်ဖဲမှာဖဲလိုက်ကျွန်တော်ပြောလိုက်ရည်ပြောမှဆိုရင်ဒါသိုးရကစေနာပါတာမပါဘူးဆိုတာပေါ်လွင်နေတာပဲလေကျွန်တော်အနေနဲ့ကတော့လက်ရှိဒီသိုးရကလွတ်ပေးလိုက်တော့ဆိုတော့ကျွန်တော်ကတော့ကျေးဇူးတော့မတင်ဘူးဒါဆိုကျွန်တော်လွတ်ရကနီးနေတာဟုတ်ပြည်သူရဲ့အကျိုးကြည့်ပြီးလှုပ်လှုပ်တာတခုမှမရှိဘူးလက်ရှိဒီကနေ့လွတ်လာတဲ့အချိန်မှာလည်းကျွန်တော်ကြည့်တာပေါ့ဒီနေ့အကျဉ်းသားတွေလည်းပါတယ်ပြည်သူပြစ်ဒဏ်နဲ့ကြာနေတဲ့ပြည်သမားတွေလည်းပါတယ်ဆောက်လက်နက်မှုနဲ့ဖမ်းခံထားတဲ့လူတွေပါတယ်ပေးမှုသမားတွေပါတယ်။ဟောကျွန်တော်တကယ်နိုင်ငံကြီးပြည်သမားတွေတရားမှမပါဘူးကျွန်တော်တရားပွဲပါတာ
။အကျဉ်းထောင်တွေမှာတစ်နှစ်ကြာခံပြီးနောက်ကြန့်ရှိနေသေးတဲ့ပြစ်ဒဏ်ကိုလူငင်းချမ်းသာခွင့်ပြုတာဖြစ်တယ်လို့ဆိုပြီးအခုအကျဉ်းသားတွေကိုလွှတ်လိုက်တာဖြစ်ပေမဲ့လို့တစ်ခိုးမှုနဲ့နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတရုတ်နိုင်ငံသား150ကျော်တို့ဟာလည်းပြစ်ဒဏ်ကျပြီးတော့မကြခင်မှာပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လှုပ်ရှားမှုမှာပါဝင်လက်မှတ်ထိုးမှုနဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နှစ်ချမှတ်ခံခဲ့ရသူဗိုလ်မှူးကျော်စွာဝင်းကတော့မန္တလေးဥပိုလ်ထောင်ထဲမှာမလွတ်မြောက်ဘဲကြန့်ရှိနေသေးတဲ့တွဲကြွလှုပ်ရှားသူတွေရှိနေသေးတဲ့အကြောင်းပြောပါတယ
်။နိုင်ငံရေးနဲ့ပတ်သက်လို့တော့ကျွန်တော်နဲ့အတူပြောမှာမပါဘူး။ဟိုမှာနိုင်ငံရေးအကျဉ်းသားတွေလို့ပြောင်းဆိုးရှိတယ်။ပြောင်းပြောရတယ်ကတောင်းတဲ့ကြာတာဆိုတော့မပါဘူး။ဟိုပြောင်းအောင်မရှိတယ်။ဒီလိုတစ်နှစ်ကြာတာဆိုတော့မပါဘူးပေါ့နော်။ဟိုကျောင်းသားလေးတွေရှိတယ်။နောက်ဥတော်ဝင်စစ်မေးဥတော်ဝင်ရှိတယ်။စစ်တော်ကြီးတော်မှလည်းအမှုမှမကွာမရဘူးလို့မပါဘူးပေါ့နော်။အဲ့တော့ဒီနိုင်ငံရေးပတ်သက်လို့ကျန်တဲ့လူတွေအားလုံးကျန်နေတယ်။အမှုပြရတာလည်းကိုတော်အမင်းနဲ့ကိုပေါ်တော်အမှုပြီးတယ်။ဒါပေမဲ့သူကတတ်မှတ်ချက်နဲ့အကျုံးဝင်တဲ့ခါကျတော့ပါမလာခဲ့ဘူး။အဲကျွန်တော်ကတော့တတ်မှတ်ချက်နဲ့အကျုံးဝင်တဲ့အတွက်ပြစ်ပေးလိုက်တယ်လို့။တတ်မှတ်ချက်ကတော့ဟိုတနေ့နေတာတနေ့လက်ကျန်သဘောမျိုးနဲ့ဆက်တတ်မှတ်လိုက်တာလား။ဟောကျွန်တော်ကျွန်တော်ကြည့်နေငါတစ်ခုတည်းဒီလိုဆိုတော့ငိုင်းချက်တော့ကိုပြလိုက်တာတော့ကျွန်တော်မသိပါဘူးညာအဲဒါလိုမျိုးပြလိုက်တယ်ဆိုရင်လည်းဒါကကျွန်တော်သိချပါတယ်ဟိုကျွန်တော်အနေနဲ့တော့မောက်ခံပါဘူးဟိုအခုလိုမျိုးပြလာခြင်းကလည်းအဲဒါကဟိုဘုံတော့တဲ့အနေအထားရှိတယ်လို့ကျွန်တော်မခံပါဘူးညာ
ဒီကနေ့လွတ်လာတဲ့အထက်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်ပြည်သူတွေတင်မြှောက်တဲ့အကြောင်းရေးသားခဲ့ကြတဲ့ဘိုင်းမွန်တန်နီဂျာနဲ့ရဲ့ထုတ်ဝေသူနဲ့သတင်းထောက်၅ဦးတို့ဟာလည်းထောင်နှံတစ်နှစ်ကျော်ကြာခံပြီးမှပြန်ပြီးတော့လွတ်လာကြပါတယ်။ဘိုင်းမွန်တန်နီဂျာနဲ့ရဲ့တာဝန်ခံအေဒီတာကိုအောင်တန့်ကတော့ပြန်လွတ်လာပြီမဲ့အသက်မွေးဝမ်းကြောက်အတွက်စိတ်ပူနေရတယ်လို့ပြောပါဗျ။
ပြန်လွတ်လာရတဲ့အတွက်တော့ကျွန်တော်ဒီသတင်းသမားတယောက်အနေနဲ့စာနယ်ဇင်းလုပ်ငန်းတွေကျွန်တော်ပြန်လည်လုပ်ခိုင်ဖို့ခွင့်လမ်းရရှိလာတယ်ပေါ့ဗျာ။ကျွန်တော်ဒီဘက်ကသတင်းသမားတွေကိုတရားစွဲနေရတယ်လည်းရှိတယ်။နောက်ဖမ်းဆီးချောင်ချခဲ့တာလည်းရှိတယ်။အဲဆိုတဲ့အခါကျတော့ရာမျိုးတွေကတော့ကျွန်တော်ဒီမိုကရေစီနိုင်ငံမှာတော့မသိရင်အကောင်းဆုံးပေါ့ဗျာပြောရမယ်ဆိုလို့ရှိရင်ပါလေ။အဲကျွန်တော်အမှန်တိုင်းဝင်ခံရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကြားနေတဲ့ကမရှိတော့ဘူးညာ။ကျွန်တော်ကြားနေတဲ့မရှိတော့ဘူးဆိုတဲ့အခါကျတော့လောလောဆယ်တော့မှကျွန်တော်ဘယ်ကြားနေတဲ့အချိန်မှလုံးလုံးရမလဲ၊ဘာလုပ်ရမလဲဆိုတာကျွန်တော်လုံးချင်တဲ့ဆိုင်ဆန်တာတွေအပြည့်အဝလို့ရှိတာပေါ့နော်။ဘာလုပ်ရမလဲ၊ဘာလုပ်ရမလဲဆိုတာမှကျွန်တော်လုံးမကိုဆုံးဖြတ်လို့မရဘူးဆုံးဖြတ်လို့မရသေးရတယ်ဆိုလို့ရှိရင်အဲဒီမှာသွားပြီးတော့
်ကျွန်တော်ပြောဆိုရမယ်ဆိုတဲ့အနေအထားမရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့ကြိုးစားမှာပေါ့ကျွန်တော်ဒီလုပ်ငန်းနဲ့ပဲကျွန်တော်အသက်မွေးလာတာကျွန်တော်10နှစ်ကျော်ပြီလေ
ဒီကနေ့အကျဉ်းသား9000လောက်လွတ်တဲ့အထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူ73ဦးပဲလွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်သူတို့ကပြောပါတယ်လက်ရှိမြန်မာအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း120ကျော်ရှိနေသေးပြီးနောက်ထပ်400ရို့ဟာလည်းတရားရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရှင
်မတ်တင်ဂီထိုက်စူးစီးတင်ပြခဲ့တာပဲဖြစ်ပါတယ်ဒီကနေ့ပြန်လွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုလှုပ်ရှားခဲ့တဲ့ចောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားအများအပြားပါဝင်ခြင်းမရှိဘူးလို့ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ထောက်ပြလိုက်ပါတယ်စစ်မှန်တဲ့အမျိုးသားညီညွတ်ရေးကိုအမှန်တကယ်တည်ဆောက်လိုတယ်ဆိုရင်အဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့လိုတယ်လို့လည်း AI အဖွဲ့ကပြောဆိုပါတယ်တိခိုးထုတ်တဲ့တရုတ်နိုင်ငံသားယာနဲ့ချီပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာတရားစီရင်ရေးစနစ်ပေါ်ပြောဆိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ဒီအကြောင်းကိုတော့ကိုအောင်ကတင်ပြထားပါတယ
်ဒီကနေ့ဇူလိုင်လ30ရက်နေ့မှာအကျဉ်းသားပေါင်း9000နီးပါးကိုနိုင်ငံတော်ဝန်ကအကျဉ်းထောင်တွေစီကနေလင်းငင်းချမ်းသာကွင်းအမိန့်နဲ့ပြန်လွှတ်ပေးလိုက်တာပါအဲ့လိုလွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာနိုင်ငံသားတွေအပါအဝင်အရင်ထောက်လှမ်းရေးအရာရှိဟောင်းတွေဘိုင်မွန်တက်နေဂျာနယ်ကအယ်ဒီတာနဲ့သတင်းတောက်တွေပါဝင်တဲ့နိုင်ငံရေးအကျဉ်းသားတရာဇင်လောက်ပါဝင်ပါတယ်ဒါပေမဲ့အဲ့ဒီအထက်မှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုလို့ရသူလူငယ်ចောင်းသားတွေမပါဝင်ဘူးလို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hike ကပြောပါတယ
် Prisoners of conscience in a prisoner amnesty involving
ခုလိုလှုပ်ပေးလိုက်တာဟာကောင်းတဲ့ဖက်ကိုဥတည်နေတာဖြစ်ပေမဲ့အကျဉ်းထောင်တွေမှာကြံနေသေးတဲ့နိုင်ငံရေးလှုပ်ရှားသူယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေကိုအစိုးရအနေနဲ့ချက်လှုပ်ပေးဖို့လိုအပ်ပါတယ်
ဒါအပြင်လွန်ခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးအတွက်ငင်းချစွာတောင်းဆိုလို့ရသူတွေကိုဖမ်းဆီးတာအချင်းစကန်တွေမှာသူတို့အပေါ်မတရားဆက်ဆံတာကိုလည်းတွေ့ရကြောင်းသူကပြောပါတယ်ဥပဒေအရလူခွင့်ရေးလှုပ်ရှားသူတွေအပေါ်နှိမ်နင်းဖို့ခွင့်ပြုထားတယ်ဆိုရင်အခုလိုနိုင်ငံရေးအကျဉ်းသားအနိုင်ငံကိုလှုပ်ပေးလိုက်ပေမဲ့ဘာမှထူးခြားမှုရှိမှာမဟုတ်ဘူးလို့ Laura Hake ကပြောပါတယ်
I think what we've seen is that the Myanmar authorities have a track record
အခုလိုနိုင်ငံရေးအခြေအနေမျိုးမှာအကျဉ်းသားတွေကိုလှုပ်ပေးတာမျိုးဟိုရုံးကလည်းတွေ့ဖူးပြီးပါပြီတကယ်ဖြစ်စေချင်တာကအစိုးရအနေနဲ့အခုလိုမျိုးအကျဉ်းသားတွေကိုရွေးကောက်ပွဲမတိုင်ခင်မှာလှုပ်ပေးယုံတက်တက်မဟုတ်ပဲနိုင်ငံတကာကပြောဆိုထားတဲ့အတိုင်းယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေအားလုံးကိုလှုပ်ပေးဖို့ပါနောက်တရားရုံးတင်ဆွဲချက်တင်ထားတဲ့အမှုတွေကိုလည်းရုပ်သိမ်းပေးဖို့လိုအပ်ပါတယ
်သမရရဲ့လူငင်းချန်သာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့အကျဉ်းသား6666ဦးထဲမှာမကြခင်ကမှထောင်ဒဏ်တသက်ချမှတ်ထားတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်လူသားချင်းစာနာထောက်ထားပြီးအမျိုးသားပြန်လည်တင့်မြက်ရေးနောက်နိုင်ငံတော်သစ်တည်ဆောက်ရေးမှာတစ်ဖက်တစ်လမ်းကပါဝင်နိုင်ဖို့အတွက်အခုလိုလွှတ်ပေးလိုက်တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပေမဲ့အဲ့လိုလွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံသားအများပြားပါဝင်တဲ့အပေါ်မြန်မာနိုင်ငံရေးအခက်အခဲဒေါ်လာကျော်စောကအခုလိုပြောဆိုပါတယ်
အဲ့သူတို့ကအဓိကကြောက်တာအဲ့နိုင်ငံရေးသမားတွေပဲကြောက်တာလေဒါကြောင့်မလို့ခင်ဗျာလစ်ဘရာကကြောင်းသားလေးတွေလည်းအခုဒီစာမွေးကြီးတာတောင်ပြန်မလွတ်ပါမလွတ်နဲ့ဘာလို့အခုကသတင်းမီဒီယာသိပ်ပြီးတော့ဟိုပွင့်လင်းလာတာကိုနောက်မီဒီယာသမားတွေလည်းစမှတ်ကြည့်တယ်ရေးရပြားရယ်ဖြစ်တော့သူတို့ကလည်းဒီမိုကရေစီအရေးခြုံထားတော့ဒါတွေလည်းတစုံတရာဖွင့်ပေးနေရတာဖြစ်တဲ့အခါကျတော့သူတို့ကိုအဲ့လိုတစ်ခုခုထိထိခိုက်ခိုက်ပြောလိုက်ပြုလိုက်မှစိုးရအောင်ပေါ့ဗျာနိုင်ငံရေးသမားကြတော့ပြောမှာပေါ့အခုဟာရာဇဝတ်သားသာလားကဲအဲ့တရုတ်တွေလှုပ်ပြလိုက်တော့တရုတ်တွေကကျမတို့ဗမာပြည်နိုင်ငံကြီးဘာလို့မှလဲသူ့နိုင်ငံပြန်ထွက်သွားမှာပေါ့ဘာမှမဟုတ်သူပြုတ်တာမှမဟုတ်ပဲနာမည်ကောင်းရအောင်တက်တက်လုပ်တဲ့အကွက်တည်းပါပဲ
လွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲတရားမဝင်တစ်ကိုထုတ်တဲ့တရုတ်နိုင်ငံသား150ကျော်ကိုထောင်ဒဏ်တသက်ချမှတ်ထားတဲ့အပေါ်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားတာပါဒါပေမဲ့လည်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာပြီးတဲ့နောက်ပိုင်းမှာမြန်မာတရားစီရင်ရေးစနစ်ကိုအစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပူပါတယ်ခင်ဗျာ
VOA ရဲ့ဂျာသာဝရင်းနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရယ်ခင်ဗျာအခုတော့သတိထားရမယ့်မိုးလေဝသအခြေအနေကိုပြောပြခြင်းပါတယ်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းကိုမန်ရဲ့ရိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်တဝမ်းမှာရေလွှမ်းမှုနေသလိုချင်းပြည်နယ်မှာတော့မြေပြိုကျလို့နေအိမ်တွေပျက်စီးရပြီးမကွေးတိုင်းအတွင်းမှာတော့ချောင်းရေတိုက်စားလို့တရားကျူတာနဲ့ရေလွှမ်းလို့တင်းရှောင်နေကြရတယ်ရှိပါတယ်လက်တလုံးမြန်မာပြည်တွင်းကရေဘေးဒုက္ခနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟ ုတ်ကဲ့ဘင်္ဂလားပင်လယ်အော်အနောက်မြောက်ဘက်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဟာရခိုင်ပြည်နယ်ချင်းပြည်နယ်နဲ့မကွေးတိုင်းဒေသကြီးတွေမှာရိုက်ခတ်မှုရှိပြီးဒီဒေသတွေမှာရေကြီးမြေပြိုတာတွေဖြစ်ပေါ်နိုင်တယ်လို့လေဆင်နှာမောင်းတိုက်ခိုက်တာတွေလည်းဖြစ်ပေါ်နိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာတော့စစ်တွေမြို့ပေါ်မှာရေလွှမ်းမိုးခဲ့သလိုကြေးရွာအချို့မှာရေတိုက်စားလို့နေအိမ်တွေမျောပါခဲ့ကြောင်းစစ်တွေမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကပြောပါတယ
်စစ်တွေတပည့်ကအဲ့ဒီကျွန်တော်တို့ကြေးတော်ပိုက်စိတ်ကအဲ့ဒီကဲမားဈေးမှရှိတဲ့အင်းရှင်20လောက်ရေနဲ့မျောပါတော့တဲ့အခြေအနေဖြစ်တော့ပါတယ်မနက်ပိုင်းက
နေအိမ်တွေရေထဲမျောပါသွားခဲ့ပေမဲ့လူတွေကိုအချိန်မီနေရာရွှေ့ပြောင်းနိုင်တာကြောင့်အထီးအခိုက်အသေးပြောင်းမရှိကြောင်းနဲ့အဲ့ဒီရွာသားတွေဟာလောလောဆယ်မှာကြီးရောရွာမှာဖုန်ကြီးကျောင်းမှာခိုးလုံနေတယ်လို့ပြောပါရတယ်။မုန်တိုင်းဖြတ်တန်းနိုင်တဲ့လမ်းကြောင်းနဲ့နီးတဲ့မောင်းတော်ဒေသမှာလည်းရေကြီးရေလွှမ်းတာတွေဖြစ်ခဲ့တယ်လို့ရန်ကုန်မြို့ကိုရောက်ရှိနေတဲ့မောင်းတော်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးသေးဝင်းကပြောပါရတယ်။
ညာတော့တော်တော်စုစုဝါးဝါးဒီတိုက်တယ်ပေါ့နော်မိုးရွာရဲ့ကြီးကြီးတယ်ပေါ့နော်ဒီတားဆိုးတယ်နှစ်ပေါင်း3-4-50တော့ကြီးတဲ့ကြီးပေါ့နော်မရှိဘူးပေါ့တော်တော်ပြက်လာတာမရှိဘူးပေါ့လူတို့ပြောနေတယ်ဒီအပင်တွေရောတက်တိုင်တွေရောအိမ်ခေါင်တွေရောတော်တော်နည်းနည်းပြည့်စည်ကုန်ပြီတော့ဒီကတော့ဖုန်းတာဝါတိုင်းတွေပါတော်တော်စုစုဝါးဝါးထိခိုက်သွားတယ်နော်သူလည်းဟိုဆက်တော့လုံးလို့မရတာလူထိခိုက်တာတွေတော့ရှိတယ်ကြားတယ်အဲမင်္ဂလာကြီးကျောင်းမှာအုတ်ခင်ဒီတော့လူ၄-၅ယောက်ထိပေါ်နေကြတယ်ဒီကျွန်တော်လောင်းတော့စီးရင်ကလူတွေကိုရွှေ့နေကြလို့အဲ့လိုလက်ကျလိုက်ချားလဲဟဲ့လူတဦးစား၂ဦးစားအဲ့လိုထိခိုက်ဒီဆုံးတာတွေအဲ့လိုတင်းတွေလည်းရနေ
လောလောဆယ်မှာတော့စစ်တွေမျိုးကိုဖုံးခေါ်ဆိုရတာဟာခက်ခဲမှုတွေရှိနေတယ်လို့မောင်းတော်မျိုးဘက်ကတော့ဖုံးခေါ်ဆိုလို့မရခဲ့ပါဘူးမိုးစလဌာနဦးစီးအရာရှိဒေါက်တာတန်းနိုင်ကတော့မုံတိုင်းအရှင်ကြောင့်မောင်းတော်နဲ့စစ်တွေဒေသမှာလေပြင်းတိုက်ခိုက်တဲ့အခြေအနေကိုအခုလိုပြောပါတယ်
။အခုကကျွန်တော်တို့ကဒီမောင်းတော်ခရိုင်မှာဆိုရင်လေတိုက်တုံးက60မှ80မောင်းတော်ခရိုင်မှာရေဆိုးလေတိုက်လို့စစ်တွေခရိုင်မှာကျတော့50မှ80ဒီကျွန်တော်တို့ထုတ်ပြန်ထားပါတယ်။အခုလောလောဆယ်လည်းခံစားနေရပါတယ်
မြောက်ဦးမင်းပြကြောက်တော်စတဲ့မြို့နယ်တွေမှာလည်းရေဘေးအန္တရာယ်တွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ချင်းပြည်နယ်ဟာခါမြို့မှာတော့ရေတိုက်စားပြီးမြေပြိုတာကြောင့်နေအိမ်ချို့ပျက်စီးခဲ့သလိုဟာခါနဲ့တွန်းဆန်မြို့နယ်အတွင်းကအနည်းဆုံးတံတားငါးဆင်းလောက်ပျက်စီးခဲ့ပါတယ်။မကွေးတိုင်းအတွင်းကအခြေအနေကိုတော့မကွေးတိုင်းဒေသကြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုဦးနေမျိုးကျော်ကအခုလိုပြောပါတယ
်။အဓိကစိုးရိမ်စရာအကောင်းဆုံးအချက်ကတော့အဲငဖဲနဲ့ကျွန်တော်တို့စကူးငင်းဘူးကြားမှာမိုင်20လောက်အစွန်းမှာရှိတယ်မန်းချောင်းဝဲရာမှာရှိတယ်အဲကြီးရွာပေါင်း50ကျော်ပေါ့နော်အနောက်စကူးမြို့ပေါ်အနီးရက်ဖွက်တွေအနေပိုင်းကြီးရွာတွေရက်လူတွေရက်ွက်တွေတဲ့ကိုလေရေဝင်လာတာဖြစ်တဲ့အတွက်လူတွေကရေလွှတ်ရာကိုတက်နေရတယ်ဒီနေ့ကဆိုရင်စကူးမြို့မှာရှိတဲ့ဖောင်နှိုင်းရက်ွက်နဲ့မန်းချင်းရက်ွက်ဟာဒီပေါ်ကျွန်တော်တို့ရှေ့ပြောင်းမှုတရားဝင်ထုတ်ပြန်ကြေညာပြီးတော့မှအနီးဆုံးမှာရှိတဲ့ဓမာယုံတွေဒီရက်ဒီမှာရှေ့ပြောင်းပြီးနေထိုင်ရတဲ့အခြေအနေရှိတယ်
အထူးသဖြင့်စေတုတ်တရာမြို့နယ်မုံချောင်းရေလောင်တမန်ရေရှမ်းပြီးရေလွှမ်းမိုးမာကိုဒေသခံတွေစိုးရိမ်နေကြောင်းပြောပါတယ်။ဒီရက်ပိုင်းတွေအတွင်းစကိုင်းတိုင်းဒေသကြီးကလေးမြို့မှာတော့ရက်ွက်တော်တော်များများရေလွှမ်းမိုးခဲ့သလိုအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းဟာလည်းအသွားအလာရပ်ဆိုင်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့စကိုင်းတိုင်းဒေသကြီးကောလင်းနဲ့ကမ်ဘလူးမြို့နယ်တွေမှာစိုးစိုးဝါးဝါးရေလွှမ်းမိုးခဲ့တာကြောင့်နိုင်ငံတော်သမ္မတကိုယ်တိုင်တွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။
ကူမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးလို့စာရေးသားနိုင်ပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါစနောကြီးည9နိုင်ခွဲရှိပါပြီ VOE ရဲ့ဂျာတာရင်းညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်ပေးနေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းကျမ်းမာရေးဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်တွေတင်ဆက်မယ်ပြင်တိုင်းသာသတင်းလွှာအစီအစဉ်မှာတော့
ဒီတော့ပေါင်းကျင်းလာတယ်ဆိုတော့မပြိုင်သိမ့်ဘူးပေါ့လေဒါပေမဲ့ဒီမိုကရေစီနည်းရတော့ဒီတော့ပါတီ
2015ရွေးကောက်ပွဲမှာ NLD ပါတီနဲ့ထိတ်တိုက်ဖြစ်လာမလားဆိုတဲ့တိုင်းသားပါတီတွေရဲ့စိုးရိမ်မှုကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာလက်ရှိရေးကြီးတာနဲ့ပိုဖြစ်လာတဲ့တိုက်ဖိုက်ယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအခုလိုရေမကြီးခင်ပုံမှန်ကာလမှာလည်းအဖြစ်များတတ်တဲ့တိုက်ဖိုက်ခေါ်ဥယောင်ငန်းပြယောဂဟာစောစောတည်ပြီးအချိန်မီထိထိရောက်မကုသနိုင်ရင်သေဆုံးတဲ့အထိဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်အဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคดร.มิ้วครับကျွန်တော်တို့မြန်မာနိုင်ငံမှာဒီတိုက်ဖိုက်လို့ခေါ်တဲ့ဥယောင်ငန်းဖျားယောဂါကဖြစ်တာများလားဆရာကြီ
းတခြားနိုင်ငံတွေရဲ့အားများတယ်ကျွန်တော်နိုင်ငံမှာရေမတန်ရှင်းမှုအစားအသောက်မတန်ရှင်းမှုပေါ့လူတွေရဲ့တန်ရှင်းမှုညော့နေတဲ့အပိုင်းကြီးကြောင့်ပါတယ်နိုင်ငံလုံးကသူတို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သတ်မှတ်ချက်ရဖြစ်များတဲ့နိုင်ငံလို့သတ်မှတ်ထားတဲ့မှာပါပါတယ်အဲ့တော့ဒီရေကြီးရေရှမ်းဖြစ်တဲ့တိုက်ဖိုက်တွေပိုပေါ်လာတယ်ဒီရေကြီးရေရှမ်းမဖြစ်ခင်တဲ့တိုက်ဖိုက်ယောဂါကရှိနေတဲ့မြို့တော်တော်ပေါ့နိခလေးလူကြီးအကုန်ဖြစ်နေတယ်ပေါ့ဒီရတော့ဒီဥယောင်ငန်းပြားလို့ပြောနေတာအများကြီးကတက်ဆိုက်ဆိုတော့ကျွန်တော်လည်းသိနေပါပြီ။ဒါကြောင့်လည်းဆိုရင်ရက်ကြကြဖြားတယ်ပေါ့ဗျာ။ရက်ကြီးဖြားတယ်ဆိုဒီကငါးဖြားဖြစ်မလားတက်ဖက်ဖြစ်မလားအမေနဲ့ကျွန်တော်တို့ကမေးတတ်တယ်။
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအဖြစ်များတဲ့အတွက်ဖြစ်လာလို့ရှိရင်ဒီစောစောစီးစီးသိနိုင်အောင်လို့ခုနကဒီယောဂလက္ခဏာကိုခွဲခြားနိုင်ဖို့ဖေဟာတွေကိုအဓိကထားပြီးတော့အယုံစိုက်ဖို့လုပ်မလား
။အဓိကကတော့ခုနကတာမန်တပွေးခန်းတယ်နဲ့မတူပေါ့လေ။ဘာလို့လဲဆိုတပတ်တဲ့ပို့ပြီးတော့စပြီးတော့ဖြားပြီးတော့မကြဘူး။ဒီတည်းရကျွန်တော်လေး၅ရက်တစ်ပတ်လောက်နဲ့တက်တာပါလေပေါ့အဲ့လိုပုံစံနဲ့ဒီဖြားဟာကြာရှည်လာပြီးတက်တော့နှစ်ပတ်သုံးပတ်တည်းရှင်းတက်လာပြီးဆိုတော့ကျွန်တော်ကစဉ်းစားမှာကတက်ဖိုက်ဖြစ်မလားနှစ်ဖြားဖြစ်မလားပေါ့အဲ့တော့အများစုကနှစ်ဖြားဆိုရင်ချမ်းတုံတာလို့ပါလို့တက်ဖိုက်မှာလည်းချမ်းတုံတာရှိကြတာပါပဲအဲ့တော့တက်ဖိုက်ကလက္ခဏာတွေကနံပါတ်ဖြားမယ်ကောင်းကင်မယ်ကိုယ်လက်မကြီးမလားဖြစ်မယ်ပိုက်ကနာလာတွေဝမ်းချုပ်တာတွေပိုက်ကြီးကျေနေတာတွေတစ်ခါတည်းမှာဒီချောင်းထူတာလည်းရှိနေတာပဲလေအဲ့တချို့ရင်ဘတ်တွေကလည်းကြည့်ရလို့ရှိရင်အဒီဆက်တောက်ကလေးလည်းမြင်တတ်တယ်။ဒါကိုလည်းသူတို့တဝိညာလာလာမေးရတူရှိတယ်ပေါ့နော်။တက်ဆိုင်တွေ့ရတဲ့အချက်ပြောက်တွေကတော့လက်တွေမှာမတွေ့ရဘဲနဲ့ရင်ဘတ်တစ်ဝိုက်မှာတွေ့ရတဲ့ဟာမျိုးပေါ့။ဒါလူနာကိုဆန်းကြည့်လိုက်ရင်ကတော့အသေးလေးနည်းနည်းဖြီးတာ၊ဒီလုံးလေးနည်းနည်းဖြီးတာတွေ့ရနိုင်တယ်ပေါ့။လက်ရင်းအချက်ကြီးထွက်တာရရှိနိုင်တယ်၊မျက်စိရည်မြည်ပြီးတော့လက်နည်းရောင်တွေဟာမျိုးလည်းဖြစ်နိုင်တယ်ပေါ့။ထူးခြားတာကကျွန်တော်အဖျားတက်နေပြီမယ်လေ။သူကနှလုံးခုန်တော့ကနှီးနှီးရတယ်ဗျ။ဒါကြောင့်ဒီအဖျားတွေလည်းသူချက်ဖျားပြစ်ဒီဂရီတက်လာတယ်99နဲ့100တက်လာတယ်ဆိုလို့ရှိရင်အနည်းဆုံးနှလုံးခုန်တော့30လောက်တက်ရမှာသူကဒီလိုမဟုတ်ဘူးအဖျား100နဲ့100လုံးဖြစ်နေတယ်မယ်နှလုံးခုန်80 90အောက်မှာတွေ့ရတယ်အဲ့ဒါလေးတွေကကျွန်တော် perfect ဖြစ်တာမျိုးဖြစ်တာပေါ့နောက်လူနာကိုကျွန်တော်တို့ရှာလေးဖွင့်ကြည့်လိုက်မယ်ရှာတွေကအလယ်မှာဖြူနေတယ်ထူပြပြပေါ့နော်အဲ့ဒါဖြူနေတာမျိုးတွေ့ရတယ်ဒီဘက်ကလည်းနီးနေတယ်ဒါဆိုကျွန်တော် perfect ဖြစ်တာမျိုးရှိပြီဒါဆိုကျွန်တော်အဖျားကလည်းတစ်ပတ်တည်းကျော်နေပြီတစ်ပတ်တည်းထိတတ်နေပြီဒီမှာမလေးဆက်ပြောက်ပြင်းရတယ်ဆိုရင်တော့ကျွန်တော်တက်ဖက်ကိုဆွဆွလိုက်ပြီးအထူးသဖြင့်ဆရာအမေကြည့်တာကတော့ဒီနှလုံးခုန်ပုံကိုကြည့်လိုက်တယ်နှလုံးခုန်ပုံကမမြန်တော့ဘူးနှေးလာပြီဆိုရင်တော့တာမန်ဆေးတွေပြေးနေတယ်လေတုံ့ပြန်မှုဆိုတော့စပြီးတော့ဒီအတူတူရပါမှာတွေးပါလေဆရာကြီးပြောလေအဲ့တော့အဓိကကတော့ဒီလက္ခဏာတွေဟာဒုတိယပတ်မှာကျွန်တော်မထိမ့်သိနိုင်တတိယပတ်မှာတက်ဖက်ကဥရောငမ်းပြားလို့ပြောထားတဲ့ဥမအနာလေးပေါ့ဒီအနာလေးကြီးတခါနေပြီးပေါက်ဖက်သွားပြီးတော့ဒီပေါက်တာပေါ့နော်အလားကအင်မတန်လို့အသက်အန္တရာယ်ရချနိုင်တယ်။နောက်တစ်ခုကဒီတက်ဖိတ်ပိုးကစိုင်းဥဒန်းချောင်းလေးကနေပြီးပြည့်ရောဝင်သွားပြီးဆိုရင်ဘူးစစ်တဲ့လက္ခဏာရှိတယ်။အဲကြောင့်တက်ဖိတ်ကြောင့်နှလုံးရောင်နိုင်တယ်၊ဆုပ်ရောင်နိုင်တယ်၊နောက်ရိုးရင်းချင်းပြေတာရောင်နိုင်တယ်ပေါ့လေ။အဲကြောင့်တက်ဖိတ်ဖြစ်ပြီးဆိုရင်တော့ပေါ့နေလို့မရတော့ဘူး။အဓိကတော့ဘက်တီးရီးယားကြောင့်ဖြစ်တယ်ဆိုတော့အဲဒီကအဆေးကိုထိရတော့ပြီးလို့လေတာပေါ့။တစ်ခါကြာတော့
Hari tu saya di ni ama, kuna ka di suatu wawa bono, nafsu tu sendiri, macam sih kima kuda naik awam bono, ada yeji lah bosnya, no, kuna lak nari ti tabi lah.
Macam mana, jono debat jawab itu, jono tu tu di lah siapa nama, saya tu di dalam bui tu, saya pada dia beri jawab sih tu, tu dia tak sih, jono dengar lah bo, kalau ni jangan jono paling nak cuci dia, cakap naik jangan dengar lah, bukan siapa pada, siapa yang dengar naik ni. นี่ก็ตะเบียบประเทศมาตัวอุปกรณ์ไหนเนี่ยคือจะไหนเนี่ยนั่นลงในที่ใครไหนเนี่ยเอาเก่าไปพูดเด็ดดูดีอัปปะลงมาที่เดียวคือรู้ไว้
โอเคเสียกูรู้ดิพี่ลาเรชิมากูตามมือเล่าด่ากันรอที่ดูดีอัปปะมาลักษณะเรื่องเดชะตีบีรออันนี้เราพูดเราว่าเสียเนาะที่เช่นนี้มาเสียก้าวเข้าในเด็ดในทามีวะมีอาชีพอะไรที่คุณนั่นว่าจะอาสาเนี่ยชีเนี่ยการกู้เสียดาวแต่ถ้าอยากเสียหรือว่าที่มันเป็นส่วนไหนเนี่ยไอ้มันเป็นส่วนไหนเนี่ยแล้วก็
တော့မှန်တယ်တေချာမစည်းကြောလိုက်ရင်တစ်ဆိုင်ပုံဝင်လာနေတာပေါ့အသိစားတယ်ပေါ့နော်အများစုကခရူးတွေအတုပ်တွေပေါ့အထင်ငယ်ငားတွေဒါတွေကိုကျွန်တော်တုပ်စားတယ်မပြည့်စက်ပြင်စားတယ်ဒါရီကတက်ဆက်ဖြစ်စီတဲ့အလားအလာတွေတော့ ice cream ဆိုပြီးတော့ non လောက်ရနေပြီးတော့အဲ့ဒီ ice cream ကကျွန်တော်ကဆိုတဲ့ immediate တက်ဆက်ဖြစ်စီရေးဆိုပြီးကျွန်တော်ပြောကြတာပေါ့နော်။နောက်ကျွန်တော်ကြောက်ပေးဦးပေါ့မကြက်ကြီးချက်စားတယ်ဆိုလို့ရှိရင်တက်ဆက်ဖြစ်တယ်။နောက်လူတွေအိမ်နေမှာရှိတဲ့အိမ်ညောင်တွေကင်တယ်ဆိုအိမ်ညောင်တွေမှာလည်းဒီတက်ဆက်ကိုရှိနိုင်တယ်ပေါ့။အဲ့တော့ကျွန်တော်ကမြို့ကြီးကင်တွေကအခုကအစားတောင်ပတ်တန်းကင်လက်တွေတခြားစင်ကစေးလို့လုပ်တယ်။စားတော့တဲ့အစားအစာတွေကလည်းကျွန်တော်ကြက်ပြီးတော့နော်။အဲ့ဒီတခြားကြီးစီးတန့်ဆုံးပြီးတော့စားဖို့လုပ်တယ်ပေါ့။ဒီတက်ဆက်ကကိုကနားထဲမှာပြတ်သွားလို့တခါကြသေးကြီးကမှသွားဖုံးနေပြီးအဲ့ဒီသူကစွန့်ထုတ်တဲ့မစင်ကနေတနည်းပတ်လုံးတခါလေနောက်လူတွေကူးနေတာမျိုးရှိတယ်။သူကတော့တက်ဆိုင်လက္ခဏာပြောက်သွားပြီပေါ့လေ။ဒါကြောင့်ကျွန်တော်ကဒီလူမစင်ကိုကျွန်တော်တန်းတန်းလည်းအိမ်သားအထက်တိုင်းတစ်ဖက်စင်ပြောင်းထားရမယ်၊ပြီးတော့ဝတ်ထားရမယ်။နောက်ဆုံးကျတော့နောက်ထပ်လူတစ်ယောက်ကိုတက်ဆိုင်မကူးဆက်နိုင်အောင်ကာကွယ်ရပါမယ်ပါလေ
။ဟုတ်ကဲ့ဆရာ။အခုလိုဒီပြင်းထန်တဲ့တိုက်ဖက်ယောဂါနဲ့ပတ်သက်ပြီးတော့ချုပ်တင်သိပြီးတော့ပေါ့နော်လက္ခဏာတွေကိုသတိထားပြီးတော့အမြန်ဒီကုသမှုခံယူတာပြင်အခုလိုကာကွယ်မှုလုပ်နိုင်တာအတွက်တစုံတရာတော့ဆရာကြီးဒီတည်ဆုံးမှုအားကိုတော့ကျွန်တော်တို့ short ချနိုင်တဲ့အနေထားရှိတာပါဆရာเนาะအရင်နှစ်တည်းနဲ့ရှင်းလိုက်လို့ရှင်
ကဘာတဲ့မှာရေဖို့တက်ချတာပေါ့ကဘာလုံးတက်ဆက်ရောတာခံစားရတာတစ်နှစ်တစ်နှစ်ကိုဆက်တန်းအောင်ပြောရဲအဲ့ထက်ကမသိတော့ပြည်တယ်လို့ပြောတယ်ပမာဏငံမှာလည်းတက်ဆက်ကိုချစ်တိကျတော့မကုလိုက်လို့ပြီးသွားလို့ရှိတယ်ကြီးပဲတက်ဆက်ကကျွန်တော် soft soft ကြည့်ရင်ပထမအပတ်ဒုတိယအပတ်ထဲမှာကျွန်တော် effect ကြီးပြီးတော့ကျွန်တော်ကုနိုင်တဲ့အနေထားမှာရှိတယ်အဲ့လိုမဟုတ်ဘဲနဲ့ဟိုတက်ရောင်ကစီးပွားလေးတောက်လိုက်မတောက်လိုက်ပေါ့အဲ့လိုလုပ်ရင်ဘုံပတ်လေးပတ်မှာအကျံရဆိုးရနေတယ်အဲ့လိုနဲ့ကျွန်တော်ပြည့်ပြည့်လေးရှိပါတယ်ဒါကြောင့်ဖြားပြီးတပတ်လောက်ဆိုရင်တော့ဆရာဝန်တွေဒီချပြပါဒီစစ်တင်တာစစ်ပါစီးပွားလေးကိုပတ်လိုက်အောင်တောက်ပါစစ်ဆောင်ကြည့်ပါဆေးုံတင်နေတင်လို့ရပါတယ်တိုက်ဖိုက်တိုင်းကျွန်တော်ဆေးုံတင်ရမယ်လို့မဟုတ်ဘူးပေါ့ဒါပေမဲ့သုံးပတ်လောက်မှချမကြတော့ဘူးဒီစစ်တက်တဲ့လက္ခဏာရှိပြီးဆိုတော့အသက်လူရမယ်နေတာဖြစ်ပြီးအဲ့ဒီမတိုင်ရင်လည်းရှိရောဆောင်းနေတဲ့ပရိသေဝါဆေးတွေကိုတက်ဖိုက်တွေဆန်းတဲ့ပရိသေဝါဆေးတွေပေါ်နေပါတယ်။ပိုတော့ကတော့ကလိုဖန်နီကောတောက်ကြတာပေါ့လေ။အခုနောက်ပိုင်းအစီကလိုနိုင်ဆင်းနေ MB clock ဆေးဆေးတွေထိုးသေးတောက်သေးမျိုးစုံပေါ်လာပါတယ်။ဟိုနည်းနည်းလေးရက်တက်ကြတော့တောက်ပါလာပါဗျာ။ဟိုတုတ်ကွေးလိုကျွန်တော်က3လေးရက်ပြီးလို့မရတော့ဘူးဒီကတကယ်ပရိသေဝါဆေးကိုထိထိရောက်ရောက်အနည်းဆုံးတစ်ပတ်ဆယ်ရက်တော့မှတွေးပြန်ဆက်ရမယ်။အဲ့လိုထိရောက်ပြီဆိုရင်တော့တက်ဖိုက်ကြောင့်ဒီကပတ်သက်ပြီးဆုံးပြီကျွန်တော်တောက်ပေါ်နေပါတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံကပုဂ္ဂလိကလုပ်ငန်းကြီးတွေရဲ့ပွင့်လင်းမြင်သာမှုကိုတိုင်းတာစစ်ဆေးပြီးမကြခင်ကထုတ်ဝေလိုက်တဲ့ပွင့်သစ္စာအစီရင်ခံစာအကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအကျဉ်းချုပ်တင်ပြထားပါတယ်။
မြန်မာပုဂ္ဂလိကလုပ်ငန်းကြီးတွေမှာပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုဘယ်လောက်ရှိတယ်ဆိုတာကိုစစ်ဆေးထားတဲ့စီရင်ခံစာတစ်စောင်မကြာမီကထွက်လာပါတယ်။မြန်မာ Center for Responsible Business MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနကထုတ်ဝေတဲ့စာတမ်းဖြစ်ပါတယ်။ပွင့်သစ္စာစီမံချက်ဒုတိယအစီရင်ခံစာလို့ခေါ်ပါတယ်။ပထမအစီရင်ခံစာကိုလွန်ခဲ့တဲ့နှစ်ဇူလိုင်လကထုတ်ဝေပါတယ်။အကြီးဆုံးမြန်မာကုမ္ပဏီတရားရဲ့ website တွေကိုလေ့လာပြီးအကြတိလိုက်စားမှုဖွဲ့စည်းပုံပွင့်လင်းမြင်သာမှုကျန်းမာရေးနဲ့လုံခြုံရေးတာဝန်သိမှုစတာတွေကိုစစ်ဆေးပါတယ်။အပြည်ပြည်ဆိုင်ရာပွင့်လင်းမြင်သာမှုအဖွဲ့ကသုံးတဲ့စံနှုန်းကိုသုံးပြီးစမ်းစစ်ပြီးမြန်ကုမ္ပဏီ62ခုမှသာ website ရှိပါတယ်။ဇွန်လကုန်အထိ website မှာပါတဲ့အချက်အလက်တွေကိုကြည့်ပြီးကုမ္ပဏီတွေကိုအကဲဖြတ်ပါတယ်။အများစုကစေအစွဲရခင်မှာကြီးထွားလာတဲ့ Crony Company တွေဖြစ်ပါတယ်။ အဓိကအားနည်းချက်က website မှန်မှန်မှန်ဆိုတာကိုမစစ်ဆေးနိုင်တာဖြစ်ပါတယ်ဒီဟာခွက်ကိုဖြစ်စည်းတဲ့အနေနဲ့ Crony Company တွေနဲ့ပတ်သက်တဲ့ယတအဖွဲ့အစည်းတွေရဲ့သုံးသပ်ချက်နဲ့သတင်းမီဒီယာရဲ့ပေါ်ပြချက်တွေကိုနောက်ဆက်တွဲမှာတင်ပြထားပါတယ
်ကုမ္ပဏီကြီးတွေရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုကိုတိုင်းတာရမှာ website ကိုကြည့်ပြီးအမှတ်ပေးစနစ်ကိုသုံးထားပါတယ်သက်ဆိုင်ရာအချက်လက်ကိုဖော်ပြရင်ဖော်ပြသလိုအမှတ်များများရပါတယ်။အ ਨੇ စုံအမှတ်က၃ညဖြစ်ပြီးအများဆုံးက၁၀မှတ်ဖြစ်ပါတယ်။၉မှတ်ကျော်ရပြီးပထမရသွားသူဟာ SPA ရိုးမခေါ် Search Porn and Associates ဖြစ်ပါတယ်။ SPA ကုမ္ပဏီဟာမနှစ်ကနဝမအဆင့်ရခဲ့ပြီးဒီနှစ်ပထမရသွားပါတယ်။ကမ္ဘာပံအဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC Corporation ကရိုးမပံကိုငွေထုတ်ချေထားတာရဲ့စင်ကာပူစတော့ဈေးကွက်မှာအဆင့်78ရောက်နေတာရဲ့စတာတွေကြောင့်လဲ SPA ရိုမကုမ္ပဏီဟာနာမည်ရနေပါတယ်။ခရိုနီဦးစောစောဦးဆောင်တဲ့ Max မြန်မာဥပိုင်ကုမ္ပဏီကဒုတိယကမ်ဘောဇကုမ္ပဏီအုပ်စုကတတိယရသွားပါတယ
်။စစ်အစိုးရကဲ့မှာကြီးပွားချမ်းသာလာတဲ့ကုမ္ပဏီတွေဟာအာဏာပိုင်တဲ့နှိစက်တဲ့ခရိုနီတွေမှုပြင်းလင်းမြင်သာမှုမရှိဘူးလို့မြင်ကြပါတယ်။စစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းဈေးကဘာနဲ့အေယာရွှေဝါမှာ website တောင်မရှိပါဘူးတွင်လင်းမှုစစ်တမ်းကောက်တဲ့ company တရားမှာ39ခုက website မရှိပါဘူးဒီအထဲမှာကြောက်မြတ် company အတော်များများပါဝင်ပါတယ် website ကိုဟန်ပြလုပ်ထားတဲ့ crony company လည်းရှိပါတယ်ဥပမာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကို website မှာရှာဝင်ရဘူးလို့ဆိုပါတယ်ကြောက်စိမ့်အများဆုံးလုပ်တဲ့ True company ကမ္ဘောဇားနဲ့ Asia World စတဲ့ crony company ကြီးတွေဟာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကိုလူသိခံနေပုံမရဘူးလို့ဆိုပါတယ်။တွင်လင်းမြင်သာမှုမှာဒုတိယရတဲ့ Max မြန်မာဟာလည်းကြောက်စိမ့်လုပ်ငန်းမှာပါဝင်ပါတယ်
။တွင်လင်းမြင်သာမှုနဲ့ဒါဝန်သိမှုကိုစမ်းစစ်တဲ့အခါကုမ္ပဏီဝက်ဘ်ဆိုက်ကိုကြည့်အားကိုးလို့မရမှန်းသိတဲ့အတွက်စစ်တမ်းကောက်တဲ့ကုမ္ပဏီတရားနဲ့ပတ်သက်တဲ့အယက်သားအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတောင်းခံခဲ့တယ်လို့ဆိုပါတယ်။ဇွန်လအကုန်အထိဖော်ပြတဲ့မီဒီယာသတင်းတွေကိုလည်းအစီရင်ခံစာမှာပြန်လည်တင်ပြထားပါတယ်။ဒါပေမဲ့ကုမ္ပဏီနဲ့ပြဿနာပေါ်တဲ့အမှုတွေကိုဖြေရှင်းပြီးချင်းရှိမရှိကိုတော့မီဒီယာအများစုကမဖော်ပြပါဘူး။ပန်းလိုင်ကောက်ကွင်းနဲ့အင်အားစီမံကိန်းအတွက်မြေယာဝယ်ယူမှုပြဿနာကိုနှစ်ဖက်ကျဉ်းနှက်အောင်ဖြေရှင်းခဲ့တယ်လို့ SPA ကုမ္ပဏီကရှင်းပြပါတယ်။ငပလီကန်းကြီးကတဲထုတ်ယူမှုပြဿနာမှာ Max မြန်မာကုမ္ပဏီကတဲထုတ်ယူမှုကိုစန့်ကျင်တဲ့ကြေညာချက်ထုတ်ပြန်ပေမဲ့ Asia World ကုမ္ပဏီကတဲထုတ်ယူနေတာကိုဖော်ပြထားပါတယ်။
ပုဂ္ဂလိကလုပ်ငန်းပွင့်လင်းမြင်သာမှုကိုတိုက်တာတဲ့အစီရင်ခံစာမှာဘိမောင်ကိုတစ်ဖြစ်လဲကုမ္ပဏီတွေဖြစ်တဲ့ဥအိုက်ထွန်းရဲ့ရွှေတောင်ကတတ်မအဆင့်ကလိုက်နေပြီးဥထုမြင့်နိုင်ရဲ့အရှေ့ဝေါ်ကအဆင့်ဆင့်နဲ့ကလိုက်နေတာထူးခြားတယ်လို့ပြောနိုင်ပါတယ်။အများဆုံးရတဲ့အမှတ်10မှတ်မှာရွှေတောင်ကုမ္ပဏီက6မှတ်ခွဲရထားပြီးအရှေ့ဝေါ်ကုမ္ပဏီက2မှတ်ခွဲရထားပါတယ်။နာမည်ကြီးတွေကဖြစ်တဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီဥအောင်တောင်းဗီဇာသူပိုင်IGE company two company စတာတို့ရဲ့အမှတ်ဟာ၃ညသာသာဖြစ်ပါတယ်။ဥရွှေမိုင်းရဲ့သာအောင်သက်မိုင်းရဲ့ AR ရွှေဝါ company ဆိုရင် website တောင်မရှိလို့ဘာလို့နေမှမသိနိုင်ပါဘူး။ပွင့်လင်းမြင်သာမှုကိုတိုင်းတရာမှာအဂတိလိုက်စားမှုဖွဲ့စည်းပုံပွင့်လင်းမြင်သာမှုကျန်းမာရေးလုံခြုံရေးပတ်ဝန်းကျင်ရေးတာဝန်သိမှုစမ်းစစ်ပြီးမဲ့ company အဥပဒေမှာဓာတ်တွေကိုဖော်ပြဖို့တာဝန်မရှိပါဘူး။ဒါကြောင့်ငွေကြီးနဲ့မဆိုင်တဲ့ဒီလိုအချက်အလက်မျိုးကိုကုမ္ပဏီကြီးတွေကဖော်ပြဖို့ဥပဒေပြုတင်တယ်လို့ MCRB Myanmar Center for Responsible Business အဖွဲ့ကအစိုးရကိုအကြံပေးထားပါတယ်။အစိုးရကစားရေးတာကိုကုမ္ပဏီရဲ့တာဝန်အဖြစ်အစိုးရကသတ်မှတ်ပြီးမှသာအစိုးရကစားထွက်လာနိုင်ပါတယ်။ဒီလိုအားနည်းခြင်းနဲ့ဟာခွက်တွေရှိပေမဲ့ပွင့်လင်းမြင်သာမှုအစိုးရကစားထုတ်ပြန်နိုင်တာကိုတိုးတက်မှုလို့ခေါ်ရပါလိမ့်မယ်ခင်ဗျာ။
ဥက္ကဉ္စရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပဲဖြစ်ပါတယ်။အခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်။ BNI 10သားတွေကမကြခင်မှာ BNI 10သားတွေတင်ဆက်မဲ့အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့စနေညမှာပဲလို့အကြောင်းအရာဆွေးနွေးကြမှာပါလေ။
ဒီကဘွဲချင်းကြီးလာတဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းတုံ့တက်ဝေဖန်ချက်တွေအတော်များများထွက်လာပါရတယ်။
စစ်စိုးရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲ။အောင်နိုင်ဖို့အတွက်ကိုဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲ။လာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါတယ
်။စနေည VUE ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တိုင်းရင်သတင်းလွှာအစီအစဉ်ကိုကြားရပါမယ်။ BNI ဝိုင်းတော်သားတွေကထုတ်လွှင့်တာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNY ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းနာလက်နက်ကန်အဖွဲ့အတီတီကထိတ်ပြီးကောင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်မှာအစိုးရတပ်နဲ့ KIA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 2,000 ကျော်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုရာနဲ့1990ရွေးကောက်ပွဲဝင်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေလာမဲ့ရွေးကောက်ပွဲမှာချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်သားအစ်မြင့်ညီနိုင်ရေးကိုစလေအဖွဲ့ SD နဲ့တိုင်းရင်သားလက်နက်ကန်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ26ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စလွှတ်တော်အတွင်းအတည်ပြုချက်များကိုရယူရေးကိစ္စအပြင် single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်သက်သေးကိစ္စတွေကိုပြန်လည်ဆွေးနွေးကြတာဖြစ်တယ်လို့ SD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပိုးစင်ကျုံးကပြောပါတယ်ဒါအပြင်တနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးရာမှာတိုင်းရင်သားလက်နက်ကန်အဖွဲ့16လုံးပါဝင်မှာလက်မှတ်ရေးထိုးနိုင်ဖို့နဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အတွင်းကအစိုးရရဲ့ထိုးစစ်ဆင်တိုက်ခိုက်မှုများရပ်တန့်ပေးဖို့အတွက်ညှဉ်းညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေအခုလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့ပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ပရာပွန်ဒေတာမှာဆွေရတပ်ဖွဲ့ဖက်ကဝေဟင်စစ်စင်မှုတွေနဲ့ထိုးစစ်စင်တိုက်ခိုက်မှုတွေဟာပြင်းထန်လာတာကြောင့်မလီယန်ဒေတာတဝိုက်9ရွာကဒေတာခံ 2,000 ကျော်သိမ်းရှောင်နေရပြီးကျောင်းတွေကိုလည်းပိတ်လိုက်ရတယ်လို့သိရပါတယ်စစ်ပေးရှောင်နေရတဲ့မလီယန်လော့မန်ယန်ဖုံအိန်ယန်လော့ကောင်အင်တမ်ဆပ်နဲ့ဂျာရာယန်ခြေရွာသားတွေဟာဂျာရာယန်နဲ့အင်တမ်ဆပ်ခြေရွာမှာခလုံးနေကြတယ်လို့ KIA တပ်မဟာတစ်အရာရှိတွေကပြောပါတယ်အစိုးရတပ်နဲ့ KIA အမတ်ခုနှစ်တပ်ရင်းတို့အကြားမလီယန်မှာပြီးခဲ့တဲ့ဇွန်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ကိုရိတ်ခါဖျက်တောက်တဲ့အနေနဲ့မြစ်ကြီးနားပူတာအိုရေလန်းကိုလည်းဇွန်လ29ရက်နေ့ကပိတ်ထားခဲ့ပါတယ်
မိုးတိထန်စွာရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ခိုနန်းတံတားကြီးပြိုကျခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ25ရက်ကတံတားပြိုကျမှုကြောင့်ရေထဲမျောပါသွားတဲ့သူတွေအနက်က5ဦးထက်မနည်းဒေဆုံးသွားခဲ့ပြီး6ဦးပျောက်ဆုံးနေသေးတယ်လို့ချောင်းဘေးတလျှောက်ရှိလူနေအိမ်ခြေတချို့လည်းရေစီးနဲ့အတူမျောပါသွားတယ်လို့တီဘောမြို့ခံစိုင်းကျော်ကပြောပါတယ်။
လျှက်ရှိစီရေပတိပခတ်တင်းမာနေတဲ့ကရင်လက်နက်ကန်ဖွဲ့တွေအနေနဲ့မိမိပြည်သူနဲ့နိုင်ငံတကာရှေ့မှာအမြဲတမ်းစီလုံးညီညွတ်မှုကိုပြသကြဖို့ကချင်မြို့သားအစည်းအရုံး KNO ကနေဇူလိုင်လ28ရက်နေ့မှာမြစ်တာရက်ခံတက်တွန်းခဲ့ပါတယ်။ KNO အနေနဲ့အခုလအတွင်းကရင်ပြည်နယ်မြောက်တီကော့ကရိတ်အရှလမ်းမကိုအကြောင်းပြုပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပွားရာကနေတဆင့်ကရင်နယ်ခြားစောင့်တပ်အတွင်ပြောင်း PGF နဲ့ DKBA အပါအဝင်KNU တပ်ဖွဲ့ဝင်တချို့နဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဖြစ်ရပ်အပေါ်ရက်ဆိုင်ဖို့တိုက်တွန်းခဲ့တာပါ။ကချင်မြို့သားအစည်းအရုံး KNO ကို1999ခုနှစ်မှာစတင်ဖွဲ့ခဲ့တဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါ်ဖူကျေးရွာနဲ့ဒေါ်လော်ခူကျေးရွာကြားအမတ်ဆက်လေးစစ်ရေးလေးကျင့်ရေးအကြောင်းမှာလက်နက်လေးကျင့်ရေးစစ်ဗျူဟာတင်နန်းပြုလုပ်မဲ့ကိစ္စအပေါ်
ရွာသူရွာသားတွေရဲ့တောင်ယာဆိုင်ခင်းသွာလာရေးမှာပိတ်ပင်တားဆီးမှုဖြစ်ပေါ်လာမှာဖြစ်လို့ကန့်ကွက်ကြောင်းဒေသခံတွေကအစီအွေကျင့်ပခဲ့ပါတယ်။ဇူလိုင်လကုန်ပိုင်းမှာဒေါဖုကျေးရွာအုပ်စုဒေါသမကြီးအုပ်စုဒေါကလော်တူကျေးရွာအုပ်စုထီပိုးကလော်အုပ်စုတဘာဝပဝင်းကျင်လေးလာဆောင်ကြည့်ရေးအဖွဲ့ကယားပြည်နယ်ငိမ့်ချမ်းရေးလေးလာဆောင်ကြည့်ရေးကွန်ရက်အဖွဲ့နဲ့ KNPP တို့ကနေဆွေးနွေးခဲ့ကြတာပါ။အပြစ်ခတ်ရစေးရေးနဲ့ငိမ့်ချမ်းရေးတည်ဆောက်နေတဲ့ကာလမှာဒီလိုစစ်ရေးလေးကျင့်တာကိုကန့်ကွက်ကြောင်းဒေသခံတွေအနေနဲ့ဆန္ဒဖော်ထုတ်မှုတွေလုပ်သွားမယ်လို့ထီပိုးကလိုကျေးရွာအုပ်စုမှဦးငားရဲကပြောပါတယ်
။ရခိုင်ပြည်နယ်တန်တွဲမြို့နယ်တံပြာကျေးရွာသားဦးနိုင်ကျွဲရဲ့ခြံထဲမှာတွေ့ရှိတဲ့ရှေးဟောင်းရခိုင်ရွှေတင်းကားသုံးပြားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကိုလွှဲအပ်ပြီးဖြစ်ပါတယ်။စူလိုင်လာတတိယအပတ်ကတွေ့ရှိခဲ့တဲ့ရှေးဟောင်းရခိုင်ရွှေတင်းကားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကိုလွှဲအပ်ပြီးနောင်လာနောက်တားတွေကြီးစုနိုင်ဖို့ရခိုင်ပြည်နယ်အတွင်းမှာပဲပြတာထားမှာဖြစ်တယ်လို့တန်တွဲမြုပ်ခန့်တွေကပြောပါတယ်။ဒီပစ္စည်းတွေဟာတွာရဝတီခေါ်တန်တွဲနယ်ရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်ဖြစ်ပြီးရခိုင်ပြည်နယ်ကနေတခြားနေရာဒေသကိုရွှေ့ပြောင်းတာမျိုးဖျောက်ဖျက်တာမျိုးတွေမလုပ်ဖို့အရေးကြီးတယ်လို့ရှေးဟောင်းသူတေတီအရှင်ကောသန္လကဝေတီကမိန့်ကြားပါတယ်
တဲ့တင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒူမင်းဒီမိုကရေစီအဖွဲ့ချုပ် ZCD အနေနဲ့လာမယ့်ရွေးကောက်ပွဲကြရင်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာမဲဆန္ဒနေမည်120လောက်မှဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာလိုက်ပါတယ်။1990ရွေးကောက်ပွဲအနိုင်ရပါတီလက်ဖြစ်တဲ့ ZCD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရရင်လွတ်တော်တွင်မှာဘာတွေလှုပ်ဆောင်မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာအလုံးရင်းဝင်ရောက်ရှင်ပြိုင်မဲ့အပေါ် ZCD အနေနဲ့ဘယ်လိုသဘောထားပါကလဲဆိုတာကိုကုစလားရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်
ဆိုမီဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံကြီးခံဥပဒေပြင်ဆင်ရေးကိုအတိအကဦးစားပေးလှုပ်ဆောင်သွားမယ်လို့ဆက်စီတီပါတီရဲ့ထွေထွေတွင်ရင်မူပူးကြံခန်းလျံကပြောပါတယ်
ဖယ်လို့ဒီအောင်ဆုံးဖြစ်လာဖို့ကိုဖွဲ့စည်းပုံကိုပြင်ဖို့အဓိကထားပါတယ်ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မျိုးကိုအခြေခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့ကဘိုးဝါရတပိချရတာရှိပါတယ်
တပင်ချင်းပြည်နယ်မှာနိုင်ငံတော်ဆိုရနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ပုံမှာအကျင့်ပြတ်ချစားမှုတွေထူပြောနေတဲ့ကိစ္စတွေကိုလွတ်တော်ထဲကနေထိရောက်စွာအရေးယူဆောင်ရွက်ဖို့လှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ
်ချင်းပြည်နယ်မှာနိုင်ငံတော်ဖြစ်တဲ့နိုင်ငံတကာပြည်တဲ့လူငယ်တွေနဲ့မောဖွံ့ဖြိုးရေးလုပ်ပါတယ်အရှင်းရှင်းနေပြီးတော့အတမာမှုကြောင့်ထိရောက်စွာမလုပ်နိုင်တဲ့အများကြီးဖြစ်တယ်အဲ့ဒါလည်းကျွန်တော်တို့ထုတ်ပေါ်နေတယ်လေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအလုံးရင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်းပူကျင့်ခန်းလျံကခုလိုသဘောထားမှတ်ချက်ပေးထားပါတယ်
။အကယ်တမ်းဆိုရင်ဒီကျွန်တော်တို့က2015ခုနှစ်ချင်းချင်းဂရုနဲ့လက်ကျဲလာတဲ့ဒီကိစ္စနဲ့ဖွဲ့စည်းခဲ့ပြီးတယ်ဆိုတော့ဒီနောက်ပေါင်းကျင်းလာတယ်ဆိုတော့မပြောင်းသိမ့်ဘူးပေါ့လေ။ဒါပေမဲ့ဒီမိုကရေစီနည်းရရတော့တို့ကပါတီကြီးရှိကြတယ်ဆိုတော့လေသူတို့ပြန်လဲမတတ်နိုင်ဘူးလေသူတို့သဘောထားပေါ့ဒါပေမဲ့တိုင်းကလူမျိုးများအနေနဲ့ပေါ့နော်အခုစဉ်းစားကြဖြစ်လာပြီလေ
ပူကျင့်ရှင်းထန်ဦးဆောင်တဲ့ဆိုမီဒီမိုကရေစီဖွဲ့ချုပ်ဟာ1990ရွေးကောက်ပွဲတုန်းကဆိုမီမျိုးတပ်ကွန်ကရစ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီဖြစ်ပြီးဆက်စီတီပါတီအနေနဲ့ပြန်လဲမှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်
ဆက်ပြီးတော့လာမယ့် 2015 ပါတီစုံအထွေထွေရွေးကောက်ပွဲမှာလီစုတိုင်းရင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LMDP ဟာကချင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့မန္တလေးတိုင်းတို့မှာမဲဆန္ဒနယ်မြေ35နေရာကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်လီစုပါတီဟာအမျိုးသားရေးကိုအခြေခံတဲ့ပါတီဖြစ်တယ်လို့လည်းဆိုပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောမ်ကနေအခုလိုတင်ဆက်ထားပါတယ်
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာဝါဒရေးရာထက်အမျိုးသားရေးကိုအခြေခံပြီးဖွဲ့စည်းထားတယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ
်အထက်ကတော့ကျွန်တော်တို့ရဲ့ပါတီရဲ့ဦးတည်ချက်ကတော့တည့်ချက်လီစုအမျိုးသားကိုအခြေခံတယ်ပါရမအစစ်တည်းတဲ့ကျွန်တော်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကျွန်တော်တို့ကဝါဒအဓိကမထားဘူးကျွန်တော်တို့လူမျိုးဖွံ့ဖြိုးရအောင်တိုးတက်ရအောင်ဒါဒီပါရမအချက်ဒုတိယချက်ရင်မှာဒီမိုကရေစီရောကွန်မြူနတီရောကွန်မြူနတီမကြတော့ကြတော့ဒါကိုဒုတိယအဆင့်မှာကျွန်တော်စဉ်းစားတော့
မြန်မာနိုင်ငံရှိတိုင်းရင်းသားများအနေနဲ့လီစုတိုင်းရင်းသားမျိုးနွယ်စုတွေဟာအများအပြားနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဘက်ပေါင်းစုံမှအတော်လေးကိုနောက်ကျကြံခဲ့ပြီးလီစုလူငယ်အများစုဟာကြောက်ရွံ့စိုးရိမ်မှုတွေရှိခဲ့တဲ့အတွက်အခုလိုပါတီထောင်ပြီးလီစုမျိုးနွယ်စုတွေအရေးကိုလှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ကတော့ပါတီစုံဒီမိုကရေစီစနစ်ကိုပိုနှစ်တက်တယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကဆိုပါတယ်
အပြည့်ဆိုင်ဆိုတဲ့အခါကျတော့ကိုပါတီကဘာလုပ်ပေးနိုင်မယ်ဒီပါတီကဘာလုပ်ပေးနိုင်မယ်တကယ်ကောလုပ်ပေးနိုင်သလားလုပ်မပေးနိုင်ဘူးလေဆိုတော့သူတို့ရေလုံဆောင်မှုပေါ်ပြည်သူကကြည့်ပြီးထောက်ခံလာမှဖြစ်တဲ့တဲ့ကျွန်တော်တို့ပါတီများတော့လက်ခံ
လက်ရှိကချင်းပြည်နယ်ရဲ့အနေအထားအရရွေးကောက်ပွဲဝင်နိုင်ငံရေးပါတီ73ပါတီရှိနေပြီးအစိုးရကိုပြောင်းလဲနိုင်ရေးအတွက်စုစည်းဖို့လိုတယ်လို့ကချင်းဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ
်အဓိကကတော့ဒီပါတီအချင်းချင်းစုစည်းမှအလုပ်အတူဘလို့လုပ်နိုင်မလဲဆိုတဲ့အပိုင်းကိုကျွန်တော်စဉ်းစားရပါတူတဲ့နေရာတွေကအကုန်လုံးသူတို့ကလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်အားရှိတဲ့အဖွဲ့အစည်းပါတီတွေဖြစ်လာမှာပါအဲဒါမှမဟုတ်ဆိုတကွဲတပြားစီပဲလုပ်နိုင်နေဆိုရင်လုပ်မယ်ဆိုရင်တော့ဘလို့မှအစုစည်းဖို့ဆိုတော့မလုပ်ဘူးအားလည်းမရှိပါဘူးအခုအစိုးရအပြောင်းလဲလုပ်ဖို့ဆိုတာအကုန်လုံးစုစည်းရမှာပါ
လာမယ့်နိုဝင်ဘာ6ရက်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း100နီးပါးရှိနေပြီးအဲ့ဒီအထဲမှာတိုင်းရင်းသားပါတီတွေကအများစုဖြစ်နေပါတယ
်ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အစ်မြင့်ညီနန်းရေးကိုစလဲအဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စ single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်တက်တဲ့ကိစ္စတွေအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
BNI 1တို့သားရရဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒူမီတာ24/32/39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းညို့ကိုမက်ခင်ဖြူတွေကကြေညာပါမယ်
ဒီရဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့ခဲ့တဲ့ဒိန်အပြည့်စီပိုင်းစားတချို့ဟာပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကဗဟေလိဆက်ဆံပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင် MH370 လေယာဉ်ကအစိပ်ပိုင်းတချို့လားဆိုတာအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကြိုးစားနေပါတယ်။ခန့်မှန်းခြေ2မီတာလောက်ရှိတဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပြည့်စီပိုင်းစားတခုကိုမာဒါဂတ်စကာကျွန်းနိုင်ငံအနီး Reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့တုန်းကရှာတွေ့ခဲ့တာပါရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း259ဦးသေဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကုပ်မီမွန်ဒီကနေ့အစောပိုင်းကပဲကွပ်မျက်ခံလိုက်ရပါပြီ။သူရဲ့နောက်ဆုံးအစ်လူငင်းချမ်းသာကွင်းတောင်းခံမှုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲအသက်53နှစ်အရွယ်မီမွန်ကိုရဲအဆောင်ချက်တနည်းကျကျချထားတဲ့နက်ပူဝါမြို့မှာကျိုးပေးကွပ်မျက်လိုက်တာဖြစ်ပါရဲ့ရှင်။တရားမဝင်တစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲနှစ်ချီထောင်နှံတွေချမှတ်ခံရတဲ့တရုတ်နိုင်ငံသား155ရောက်အပါအဝင်အကျဉ်းသား8000နီးပါးကိုမြန်မာအစိုးရကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီကနေ့လူချင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံခြားသားအကျဉ်းသား210ပါဝင်ပြီးဒီအထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစိုးရအရာရှိတဦးပြောဆိုတာကိုတရုတ်အစိုးရပိုင်းစီမားသတင်းမှာဖော်ပြပါတယ်။အခုပြန်လွှတ်လာသူတွေထဲမှာတော့ဘိုင်မွန်တက်နေတာနဲ့ကအယ်ဒီတာနဲ့သတင်းတောင်9ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတဒါဇင်နီးပါးပါဝင်တယ်လို့ဗိုလ်မှူးချုပ်ဟောင်းတန်းထွန်းအပါအဝင်ထောက်လှမ်းရေးအရာရှိဟောင်းတို့လည်းပြန်လွှတ်လာတယ်လို့ APPB နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းကပြောပါရရှင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့နာကဂျမိုင်းကောင်းဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ခဲ့ပါတယ်ဒုက္ခသည်စခန်းအထွန်းမှာတော့2012ခုနှစ်တုန်းကဆူရရဲ့ဖန်စီထိတ်ထိတ်ခံထားတဲ့ဥပရံရှောင်မိသားစုဝင်တို့နဲ့တွေ့ဆုံစကားပြောပါတယ်ဒီနောက်ညနေပိုင်းမှာတော့မြစ်ကြီးနားမြို့ပေါ်မှာပဲကချင်ရက်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nick Evenot ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိ line meter 24/25/32/50 တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါThank you.
This program has come to you from the Voice of America, Washington.